Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် November 20ရက်နေ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်ဗျာတက်ပါဒီမနေ့ခင်းသတင်းတွေကိုကိုကမောင်ဆုံးမင်းနဲ့တူပြောပြပေးမှာပါမြန်မာနိုင်ငံတွင်ဥပဒေမဲ့ဖမ်းဆီးထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်နိုလင်းဟေဆာကတောင်းဆိုလိုက်ပါတယ်ဆက်ကောင်စီဆန့်ကျင်လှုပ်ရှားမှုတွေကိုကနေဒါနဲ့အမေရိကန်နိုင်ငံကမျိုးကြီးတချို့မှပြုလုပ်နေကြပါတယ်အမေရိကန်ထုသမရကမလာဟဲရစ်ဟာApEC အစည်းအဝေးချင်းပါရဘန်ကောက်မှာထိုင်းဝန်ကြီးချုပ်နဲ့တည်ထောင်တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မှုကြောင
့်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
။ဒီလူဘက်ကဖိတ်တက်မှန်းလဲဆိုရင်ရေရေကြီးတိုက်မယ်ဆိုရင်ကျွန်တော်တို့တနက်ချင်းချင်းပဲကြောင်းလဲတာကောင်းပြီးတော့မှတကယ်လို့စိတ်မနာဝန်ထမ်းစိတ်သက်သာတွေဒီလိုမျိုးပြစ်မှုပုံမှန်တွေအများကြီးနဲ့
စစ်ပွဲတွေအကြောင်းခက်ခက်ခဲခဲစေဝါကုသပေးနေကြရတဲ့စေတနာဝန်ထမ်းတန်းမာရေးဝန်ထမ်းတွေအကြောင်းကိုဒီတပတ်တို့အတန်းအစည်းအဝေးကိုတင်ဆက်ခဲ့တဲ့အခါမှာမကြမီပဲအပြည့်အစုံကိုနားတော်တာဆင်ရမှာပါအဲ့ဒီနောက်မှာတော့တပတ်အတွင်းမြန်မာသတင်းဒီမိုကရေစီနဲ့လူ့အခွင့်အရေးခေတ်ပြိုင်ကဘာဒါ့အပြင်မြန်မာအရေးမှာတရုတ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးရှမ်းတန်တော်စင်အယ်ဒီတာကျောက်ဟောင်းနဲ့တွေ့ဆုံမေးမြန်းချက်စတဲ့အစည်းအဝေးကိုဓာတ်ရိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားကယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်တွေကိုဖျက်ပစ်ဖို့နဲ့ယူကရိန်းရဲ့ဝေဟင်ကိုလွှမ်းမိုးဖို့အတွက်ကြိုးစားနေတယ်လို့ပန်တဂန်စစ်ဌာနချုပ်ကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့မူဝါဒဆိုင်ရာလက်ထောက်ဝန်ကြီးကိုလင်းခါကစနေနေ့မှာသတိပေးလိုက်ပါတယ်။ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်နေတာ6လရှိနေပြီဖြစ်ပြီးပြီးခဲ့တဲ့သတင်းတစ်ပတ်လုံးမှာရုရှားကမစ္စိုင်းဒုံးကျည်တွေနဲ့ပစ်ခတ်နေတာဖြစ်ပါတယ်။ဒါပေမဲ့ရုရှားတွေကအခုချိန်ထိယူကရိန်းလေတပ်ကိုရောယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်ကိုပါမဖျက်ဆီးနိုင်သေးဘူးလို့လည်းအရှိလေပိုင်းဒေသကိုတောက်ရောက်နေတဲ့လက်ထောက်ကာကွယ်ဝန်ကြီးကတင်းတောက်တွေကိုပြောပါတယ်။ရုရှားတွေကယူကရိန်းရဲ့လေကြောင်းကာကွယ်စနစ်ကိုအားနည်းအောင်လုပ်နေပေမဲ့သူတို့ဝင်ရောက်ကျူးကျော်ခြင်းကစပြီးပြန်ပြီးခုခံနေတဲ့ယူကရိန်းရဲ့လေကြောင်းကာကွယ်စနစ်အခုထိအလုပ်လုပ်နိုင်အောင်ယူကရိန်းနဲ့ကိုရိုင်းချိုးပန်းနေတာဖြစ်တယ်လို့အမေရိကန်နဲ့သူ့မိတ်ဆွေတွေကလည်းယူကရိန်းကိုအကြီးအကျယ်ကူညီနေကြတယ်လို့ပြောပါတယ်။ယူကရိန်းကကီယက်မြို့မှာတော့စနေနေ့ကနှင်းနေကြပြီးတုံညဒီဂရီအောက်အေးချဲ့နေတဲ့အတွက်အသွားအလာတွေလုံးဝပိတ်ပင်တဲ့သတိပေးချက်ကိုယူကရိန်းအာဏာပိုင်တွေကထုတ်ပြန်ထားပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ယူကရိန်းမြို့တော်ကီယက်အတွက်ဖြန့်ဖြူးပေးနေတဲ့ဒဏ်အားလိုင်းတွေပြတ်တောက်နေတယ်လို့မြောက်ပိုင်းကီယက်ကနေတောင်ပိုင်းအိုဒက်ဆာအထိယူကရိန်းဒေသအတော်များများကဒဏ်ပိတ်လိုင်းထက်ဝက်လောက်ဖျက်ဆီးခံရတယ်လို့ယူကရိန်းဝန်ကြီးချုပ်ကပြောပါတယ်။ရတရုပ်အေးခဲနေတဲ့ဂျာပဲယူကရိန်းမြို့တော်အပအဝင်ဒေတာပေါင်း18ခုကဒါးဘေးလိုင်းတွေပျက်စီးနေကြောင်းနဲ့မိပြန်ပြီးပြပေးနိုင်အောင်အတွက်စွန့်ရင်ကုမ္ပဏီတွေစ조사နေပါတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတောက်ကြနေညမင်ခုမှပြောကြားခဲ့တာပ
ါဗြိတိန်ဝန်ကြီးချုပ်သစ်ရီရှီဆူနက်ဟာသူ့ရဲ့ပထမဆုံးပြည်ပခီးစဉ်အဖြစ်စနေနေ့ကယူကရိန်းနိုင်ငံကီယက်မြို့တော်ကိုရောက်ရှိနေပါတယ
် This year alone we have provided £2.3 billion of military support
ဒီနှစ်ထဲမှာပဲပေါင်စတာလင်တန်ပေါင်း 2,300 တန်ဖိုးရှိတဲ့စစ်ဘက်ဆိုင်ရာအထောက်ပံ့တွေကိုယူကရိန်းနိုင်ငံကိုပေးခဲ့ပြီးဖြစ်ပါတယ်။ရှစ်နှစ်အတွက်လည်းအခုလိုပဲထပ်ပြီးအကူအညီပေးသွားမှာပါလို့ဗြိတိန်ဝန်ကြီးချုပ်ကပြောသွားတာပါ။သူ့အနေနဲ့အရင်ဝန်ကြီးချုပ်တွေလိုပဲယူကရိန်းနိုင်ငံကိုဆက်လက်ပြီးထောက်ခံသွားမှာဖြစ်ကြောင်းနဲ့ရုရှားဒရုန်းမောင်းသူမဲ့လေယာဉ်တွေကိုပစ်ချဖို့အတွက်လေကြောင်းရန်ကာကွယ်ရေးလက်နက်အသစ်တွေကိုထောက်ပံ့ဖို့ကတိပြုလိုက်ပါတယ်။အဲ့ဒီအထက်မှာလေရင်ပစ်ဆက်တနက်120ရေဒါနဲ့ဒရုန်းတိုက်ဖြတ်ရေးအသုံးဆောင်တွေအပါအဝင်လေကြောင်းကာကွယ်ရေးအတွက်အထောက်ပံ့အသစ်တွေပေးမယ်လို့သူ့ရဲ့ခီးစဉ်အတွင်းမှာပြောပါတယ်။ဒါ့အပြင်ဗြိတိန်အနေနဲ့ယူကရိန်းလက်နက်ကင်တပ်ဖွဲ့တွေကိုလည်းလေကျင်သင်တန်းတွေပုံမတိုးမြင်ပြီးပေးသွားမယ်လို့သူကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဆူရစ်ဆူနက်နဲ့အတူပူးတဲ့သတင်းစာရှင်းလင်းပွဲမှာအင်ရှင်ယူကရိန်းသမ္မတဇလန်စကီကသူတို့နိုင်ငံအပေါ်ရုရှားကမစ်ဆိုင်းဒုံးကျည်တွေနဲ့အဆက်မပြတ်တိုက်ခိုက်မှုကိုပြောပါတယ်။အခုဆိုရင်မိမိတို့ယူကရိန်းနိုင်ငံရဲ့စွန့်အင်ဆိုင်ရာအခြေခံအဆောက်အုံတွေထဲကတဝက်လောက်ဟာဖျက်ဆီးပစ်တာခံနေရပြီလို့သူကပြောပါတယ်။ဒါအပြင်ရုရှားအနေနဲ့လျှက်စစ်ဓာအပေးစနစ်တွေကိုသာမက တံငွေဆိုင်ရာအခြေခံအဆောက်အုံတွေကိုလည်းစတင်တိုက်ခိုက်နေပါပြီလို့သူကပြောပါတယ်ခင်ဗျာ
။အီရန်နိုင်ငံကာကွတ်မြို့ကအီရတ်စစ်တပ်ရဲ့အနောက်မြောက်ပိုင်းအုပ်ချုပ်ရေးရုံးကို IS စစ်တွေးကြောက်ဖွဲ့တွေကစနေနေ့အစောပိုင်းမှာတိုက်ခိုက်ခဲ့တဲ့အတွက်လုံခြုံရေးတပ်သား၄ဦးနဲ့ဒေသအစိုးရအရာရှိတအူးတေဆုံးခဲ့ရပါတယ်။ IS တိုက်ခိုက်ရေးသမားတွေကစစ်သားတွေရဲ့လက်နက်တွေနဲ့ဆက်သွယ်ရေးကိရိယာတွေကိုယူပြီးထွက်သွားကြတယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အခုလိုတိုက်ခိုက်မှုတွေမဖြစ်ပေါ်တာဟာတစ်နှစ်လောက်ရှိနေပြီဖြစ်ပြီးခုပထမဆုံးအချိန်ပြန်တွေ့လာရတာပါ January လတုန်းကတောင်ထူတက်တဲ့ LSM data ကဘာကူဘာမြို့မှာ IS တွေးကြော်တွေကအဆောင်တူးကိုပြစ်တပ်ပြီးအိတ်ပြောနေတဲ့ဂျန်စစ်သား12ဦးကိုပါတပ်ဖြတ်ခဲ့တာပါအခုတချိန်မှာလည်းလုံခြုံရေးတပ်တွေတိတ်တိတ်ချာချာစောင့်ကြံမှုမရှိတဲ့အတွက်တိုက်ခိုက်ခံရတာလို့ကာကုတ်အုပ်ချုပ်ရေးမှူးကပြောပါတယ်အခုတိုက်ခိုက်ခံရတဲ့နေရာဟာ IRA စစ်တပ်နဲ့ Cuts တပ်တွေကြားအာဏာခွဲယူထားတဲ့နေရာဖြစ်ပြီးတော့နှစ်ဖက်တက်တွေကြဆက်တွေဆောင်ရွက်မှုမရှိတဲ့အတွက် IS တွေကြတွေကအခွင့်ကောင်းယူတိုက်ခိုက်တာလို့လဲသူကပြောပါတယ်။အီရတ်နဲ့ဆီးရီးယားကနေမြေတချို့ကို IS တွေကြတွေထိမ့်ချွာကနေအမေရိကန်ထောက်ကူနဲ့ပြန်ပြီးချေမှုန်းနိုင်ခဲ့ပေမဲ့အဲ့ဒီဒေတာကန်တွေကိုတော့လက်ကျန် IS အမကန်တွေကဆက်လက်တိုက်ခိုက်နေတာဖြစ်ပါတယ်
။အီဂျစ်နိုင်ငံရှမ်အယ်ရှိခ်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဆိုင်ရာရာသီဥတုညီလာခံ COP 27မှာတက်ရောက်လာကြတဲ့နိုင်ငံကိုယ်စားလှယ်တွေကနောက်ဆုံးအပြစ်ဒတ်သဘောတူညီချက်မူကြမ်းတဆောင်ရေးဆွဲကြဖို့စနေနေ့ကစဉ်းစားနေကြပါတယ်။ရာသီဥတုဒဏ်ကြောင့်ရိုက်ခတ်မှုတွေကြုံတွေ့နေရတဲ့ဆင်းရဲတဲ့တိုင်းပြည်တွေကိုရောချေးပေးဖို့အတွက်အငင်းအခုလုံနေတာတွေကိုကြော်လာပြီးအောင်မြင်ဖို့နှိစက်နေပြီလို့စစ်ဆက်ဆွေးနွေးသူတွေကပြောပါတယ်။ကုလသမဂ္ဂရာသီဥတုဆိုင်ရာအေဂျင်စီကကနဦးဆုံးဖြတ်ချက်လို့ခေါ်တဲ့အဲ့ဒီမူကြမ်းအသစ်တဆောင်ကိုထုတ်ပြန်လိုက်ပေမဲ့အခုထိပ်သီးအစည်းအဝေးမှာနိုင်ငံ198နိုင်ငံကထောက်ခံကြမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ကဘာကြီးပူနွေးလာမှုကိုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လွှင့်မှုတွေကိုဖြတ်တောက်တာတွေလှုံ့ဆော်ကြဖို့အတွက်နိုင်ငံတွေအနေနဲ့ရည်မှန်းချက်ရှိရှိလှုံ့ဆော်ကြဖို့လိုအပ်ကြောင်းဥရောပသမဂ္ဂ EU 28နိုင်ငံကကိုယ်စားလှယ်တွေကပြောပါတယ်။တကယ်လို့သာအဲ့ဒီလိုကဘာကြီးပူနွေးလာမှုကိုမလှုံ့ဆော်နိုင်ကြဘူးဆိုရင်တော့မိမိတို့အနေနဲ့ဆွေးနွေးပွဲကနေထွက်ခွာသွားဖို့အဆင်သင့်မယ်လို့ပြောဆိုပါရယ်ခင်ဗျာ
ဗီအိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1905တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေအမေရိကန်တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ပါဝင်မြန်မာနိုင်ငံတွင်တရားမဲ့ဖမ်းဆီးထားသူအားလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကထပ်မံတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာချက်တပင်းတွေကထောင်းနဲ့ချီတဲ့အကျဉ်းသားတွေကိုပြန်ပြီးလွှတ်ပေးခဲ့တာအတွက်ထောက်ခံအားပေးတယ်လို့ကလေးတငယ်တွေနဲ့နိုင်ငံအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့ပါတောင်းဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လကသူ့ရဲ့နေပြည်တော်ခီးစဉ်အတွင်းသူတောင်းဆိုခဲ့တဲ့အတိုင်းအခုလည်းထပ်မံတောင်းဆိုတာပါ။အဲ့ဒီချိန်ကဩစတြေးလျစီးပွားရေးပညာရှင်ရှောင်းတန်လာကိုပါပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့တာဖြစ်ပြီးအခုနောက်ဆုံးစစ်ကောင်စီကပြန်လွှတ်ပေးခဲ့တဲ့အထက်မှာမစ္စတာတန်လာလည်းပါဝင်ခဲ့တာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ထရီရင်ကြီးလာကန်အပါဝင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလည်းတူတောင်းဆိုထားတဲ့အတိုင်းနိုင်ငံချင်းသားအလုံးကိုပြန်ပြီးလွှတ်ပေးဖို့ပြန်အတိုက်ခံတက်ကြွလှုပ်ရှားသူတွေကိုကွန့်မြတ်တာနဲ့တရားမဲ့ဖမ်းဆီးမှုတွေရုံးတဲ့အပြစ်ပေးမှုတွေကိုပြင်းပြင်းထန်ထန်ရှုတ်ချတာအတွက်သူမအနေနဲ့ကျေးဇူးတင်ကြောင်းနဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကအရေးယူဆောင်ရွက်ရမယ့်တာဝန်ပြက်ကွက်ခဲ့ကြောင်းဝန်ခံခဲ့ပြီးသူ့ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Hazel ကိုအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံကအထူးကိုယ်စားလှယ်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့မှာကြားထားတယ်လို့ November 7ရက်ကမ္ဘောဒီးယားမှာကျင်းပတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာပြောကြားခဲ့တာပါ
။ November 19ရက်မနေ့စနေနေ့ကကနေဒါနိုင်ငံရဲ့အကြီးဆုံးတိုရန်တိုမြို့ရဲ့မြို့တော်ခန်းမရှိမှာမြန်မာတွေကအာနာသိမြန်မာစစ်ကောင်စီကိုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြပွဲကိုဥဆောင်သူတွေထဲကတဦးဖြစ်တဲ့အလှမယ်ဟန်လေးကသူတို့ရဲ့လှုပ်ရှားမှုဟာမြန်မာပြည်သူတွေအတွက်အင်အားတရဖြစ်စေတယ်လို့ပြောပါတယ်။
ဒီတိုင်းသားညီကိုမောင်နှမကြီးစီစီယုံနဲ့ဒီရောက်ပြီးတော့ဒီလိုလုပ်တဲ့အတွက်ကြောင့်ပေါ့နော်ခလေးတို့ကအားလေးပေါ့တစ်ခုပေါ့နော်ဒီမှာနိုင်ငံအတွက်လုံနိုင်မဲ့ဆိုရဲအားလေးတစ်ခုဖြစ်အောင်ခလေးတို့ခုလုပ်နေရချဲ့တဲ့ကြောင့်နိုင်ငံတိုင်းမှာဒီလိုဆန္ဒပြပွဲတွေလုပ်လို့ရှင်တော့မြန်မာနိုင်ငံမှာရှိနေကြတဲ့ပြည်တွေကအားတစ်ခုဖြစ်တာပေါ့ကိုရဲအားလုံးပဲအတင်းကြပါလို့ခလေးတို့လည်းအများကြီးစူးစမ်းပါမယ်လို့ခလေးတို့ဒီမှာရှိတဲ့မြန်မာပြည်သူတွေကလည်းမြန်မာနိုင်ငံမှာရှိနေကြတဲ့မြန်မာပြည်သူတွေတိုင်းနဲ့အများနဲ့ပေါ့နော်ရက်တိပြီးတော့မှခလေးတို့စူးစမ်းပါမယ်လို့
အဲ့ဒီဆန္ဒပြပွဲမှာတိုရန်တိုမြို့နယ်အနီးတစ်ဝိုက်ကမြန်မာတိုင်းရင်းသားတရားဝင်ကျင်လောက်ပါဝင်ပြီးမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးဖို့အာဏာသိမ်းမြန်မာစစ်ကောင်စီကြာဆုံးဖို့စတဲ့ကြွေးကြော်သံတွေအော်ဟစ်ကြွေးကြော်ကြပါတယ်။အလားတူအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်နဲ့တဆက်တည်းရှိတဲ့မေရီလန်းပြည်နယ်မှာလည်းຫນွေဦးတော်လန်ရေးရန်ပုံငွေရှာဖွေတဲ့အနေနဲ့ဒါရိုက်တာကိုပေါက်ရိုက်ကူးတဲ့မတော့မီသောမိုးခါရီမှတ်တမ်းဇာတ်လမ်းကိုပြသရမှာအနီးအနားတစ်ဝိုက်ကမြန်မာနိုင်ငံသားတွေလာရောက်အားပေးကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မှာနှစ်ရက်ကြာကျင်းပတဲ့အာရှပစိဖိတ်နိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခိတ်တီးညီလာခံပြီးဆုံးတဲ့ဆင်းနေနဲ့မှာ American ထူးသမရကင်မရာဟဲရစ်နဲ့ထိုင်းမင်းကြီးချုပ်ပရာယုတ်ချန်အိုထာတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်တရုတ်ဂျပန်အမေရိကန်ခေါင်းဆောင်တွေဟာထိုင်းနိုင်ငံက APEC ထိပ်သီးဆွေးနွေးပွဲအပြင်ကမ္ဘောဒီးယားမှာကျင်းပတဲ့ ASEAN ထိပ်သီးအစည်းအဝေးနဲ့အင်ဒိုနီးရှားနိုင်ငံဘာလီမှာကျင်းပတဲ့ G20 စီးပွားရေးထိပ်သီးနိုင်ငံ20အစည်းအဝေးတွေကိုပါတက်ရောက်ကြတာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲတွေမှာကမ္ဘာခေါင်းဆောင်တွေကြား Ukraine စစ်ပွဲအပြင်ထိုင်ဝမ်ရင်းနဲ့ကိုရီးယားကျွန်းဆွယ်လိုအရေးကိစ္စတွေမှာသဘောထားကွဲလွဲမှုတွေကြုံခဲ့ရပါတယ်။ APEC ထိပ်သီးအစည်းအဝေးမှာတောက်ချနေတဲ့ကတော့မြောက်ကိုရီးယားကအမေရိကန်ကိုပါရောက်နိုင်စွမ်းရှိတဲ့တိုက်ချင်းပစ်ပဒိန်းတက်မီဇိုင်းတုံးဆန့်သက်ပစ်လွတ်တဲ့အတွက်အမေရိကန်ဖွဲ့ဦးဆောင်တဲ့ဒုသမ္မတကမ်လာဟဲရစ်ကမြောက်ကိုရီးယားရဲ့နဲ့ပတ်သက်ပြီးအရေးပေါ်အစီအွေခေါ်ယူခဲ့ပါတယ်။လာမယ့် APEC ထိပ်သီးအစည်းအဝေးကိုအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမှာကျင်းပမှာဖြစ်ကြောင်းဒုသမ္မတကကြေညာတယ်လို့ထိုင်းဝန်ကြီးချုပ်ပရာယော့စ်က APEC အလှည့်ကျဥက္ကဋ္ဌရာထူးကိုဒုသမ္မတကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်
။အရှေ့လယ်ပိုင်းကာတာနိုင်ငံမှာစတင်ကျင်းပတော့မယ့်ကမ္ဘာဖလားဘောလုံးပွဲကိုကမ္ဘာတဝန်းကမွတ်စလင်တွေအနေနဲ့ရှောင်ရှားကြဖို့ဒေသဆိုင်ရာအယ်ကာအီဒါအစ္စလာမစ်အစွန်းရောက်အကြမ်းဖက်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။အဲ့ဒီအဖွဲ့အနေနဲ့ကမ္ဘာဖလားကိုတိုက်ခိုက်အကြမ်းဖက်ဖို့ချင်းချောက်ထားတာတွေမလုပ်တော့ပေမဲ့လည်းသူတို့ရဲ့သဘောထားကိုတော့ကြီးညာချက်ထုတ်ပြန်ထားတယ်လို့လေလာစောင့်ကြည့်ရေးအုပ်စုတစုကပြောပါတယ်။ကာတာနိုင်ငံအနေနဲ့ဖျားမဲ့ဝါဒတွေအကျင့်ပျက်ချစားမှုတွေလိင်တူဆက်ဆံသူတွေနဲ့အကျဉ်းစာရိတ္တပြက်ပြားနေတဲ့သူတွေကိုမိမိတို့ရဲ့အာရိဗျကျွန်းဆွယ်ဒေသကိုခေါ်ဆောင်လာတယ်လို့ယီမင်အခြေစိုက်အယ်ကာအီဒါအဖွဲ့ကပြစ်တင်ဝေဖန်လိုက်ပါတယ်အခုကမ္ဘာဖလားဘောလုံးပြိုင်ပွဲဟာအသိမ်းပိုက်ခံနေရတဲ့မိမိတို့မွတ်စလင်နိုင်ငံတွေနဲ့ဖိနှိပ်ခံနေရမှုတွေအပေါ်မှာအာရုံလွှဲသွားစေတယ်လို့ပြောပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်ဒီပွဲကျင်းပမှုကိုမိမိတို့မွတ်စလင်ညီနောင်တွေအနေနဲ့တက်ရောက်ဆင်နွှဲတာတွေကနေရှောင်ရှားကြဖို့လဲသတိပေးကြညာချက်မှာဖော်ပြထားတာလေးလာတွေးရှိရတယ်လို့ SIDE ကထောက်လန်းစုံစမ်းရေးအဖွဲ့ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်ခင်ဗျာ
သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့တင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့ကျွန်တော်တို့ပထမအဦးဆုံးအနေနဲ့တပတ်အတွင်းမြမသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်စစ်ကောင်စီကလူငင်းချတာဝင်ပေးလိုက်တဲ့အကျဉ်းသားတွေထဲမှာဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတနာနဲ့ထိပ်တန်းနိုင်ငံရေးခေါင်းဆောင်တချို့ပါဝင်ခဲ့ပါတယ်ဒါအပြင်ပြည်တွင်းတိုက်ပွဲတွေကြောင့်စစ်ပီးဒုက္ခတဲ့အရေးအတွက်တွေလည်းပိုများလာပါတယ်ဒီလိုတပတ်အတွင်းမြမသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့ကပြောပြပါဦးမယ်
We had two moments. တောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအော်စတြေးလျနိုင်ငံသား Mr. Sean Turner အပါအဝင်ထင်ရှားတဲ့နိုင်ငံရဲ့အကျဉ်းသားတချို့ကိုမြန်မာစစ်ကောင်စီကနိုဝင်ဘာ18ရက်နေ့မှာပဲတမတ်ချက်စီးမြင်းနဲ့ပြစ်ဒဏ်လွန်ညင်ခွင့်ပေးလိုက်ပါတယ်။ Sean Turner နဲ့အတူမြန်မာနိုင်ငံဆိုင်ရာ Britain တပ်အမတ်ကြီးဟောင်း Vicky Bowman ၊ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘူတာနဲ့အမေရိကန်နိုင်ငံသားခံယူထားသူမြန်မာနိုင်ငံသားကိုကျော်ထေးဦးတို့လွတ်မြောက်လာသူတွေထဲမှာပါဝင်ပါတယ်။NLD အစိုးရအဖွဲ့ရဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်းဆွေ NLD ပြောခွင့်ရသူဒေါက်တာမြို့ညော့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးတန်းထေးဝန်ကြီးချုပ်ဟောင်းဒေါက်တာလက်လက်မော်88ငိမ့်ပွင့်အကောင်ဆောင်ကိုမြအေးစာရေးဆရာမောင်သာချုံနဲ့ရွှေညဝါဆရာတော်တို့လည်းပြန်လည်လွတ်မြောက်လာပါတယ်အမျိုးသားအောင်ပွဲနေ့ကိုဂုဏ်ပြုပြီးတော့လူသားချင်းစာနာမှုအရာတနိုင်ကလုံးအတိုင်းအတာနဲ့အကျဉ်းသား6000နီးပါးကိုပြစ်ဒဏ်လွန်ညင်ခွင့်ပေးလိုက်တယ်လို့စစ်ကောင်စီကကြေညာပါတယ်အနုပညာရှင်7ယောက်ကိုလည်းတမရော့အကြီးညိုပြက်ပြုတ်ခွဲအောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့ဆွဲဆိုထားတဲ့အမှုတွေကိုပြန်ရုပ်သိမ်းပေးလိုက်ပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကိုညီဆောင်ရှောက်ရဲ့အတင်းရဲ့ဆင်အရာစစ်တပ်ကအာဏာသိမ်းပြီးကတည်းကဖမ်းဆီးခိုင်းတဲ့နိုင်ငံရေးအကျဉ်းသားပေါင်း 16,000 ကျော်ရှိခဲ့ပြီးတော့ 13,000 ကျော်ဟာအကျဉ်းထောင်တွေအတွင်းထိန်းသိမ်းခံရဆဲရှိပါတယ်။လူမြောက်လာတဲ့နိုင်ငံသားတွေလည်းပြည်ပကိုထွက်ခွာသွားကြပြီဖြစ်ပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ဟာမြန်မာရေးကိစ္စအတွက်တောင်ကိုရီးယားနိုင်ငံကိုရောက်ရှိနေပါတယ်။နိုဝင်ဘာ16ရက်ကနေ21ရက်နေ့ထိ5ရက်ကြာခီးစဉ်တွင်ဆိုရတာဝန်ရှိသူတွေ၊ကုလရာရှိတွေ၊နိုင်ငံသားရေးမူဝါဒကျွမ်းကျင်သူတွေ၊ရပ်ဖက်ဖွဲ့စည်းတွေပြင်တောင်ကိုရီးယားရောက်မြန်မာလူမျိုးတွေမြန်မာပြည်တွင်းရင်းနှီးမြှုပ်နှံထားကြတဲ့တောင်ကိုရီးယားလုပ်ငန်းကိုယ်စားလှယ်တွေနဲ့တွေ့ဆုံမယ်လို့ခီးစဉ်မတိုင်ခင်ထုတ်ပြန်ချက်မှာကုလအထူးကိုယ်စားလှယ်ကပြောထားပါတယ်။ NUG မျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေအပါအဝင်လူ့ခွင့်ရေးလှုပ်ရှားသူတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားတာပါ။တောင်ကိုရီးယားဟာအာရှပစိဖိတ်ဒေသဒီမိုကရေစီရေးဥဆောင်မှုအခမ်းအကဏ္ဍအရာမြန်မာအကြက်တဲကိုဖြည့်ရှင်းပေးနိုင်ဖို့အထူးအနေနဲ့ဆွေးနွေးဖို့ရှိတယ်လို့လည်းခီးစဉ်မတိုင်ခင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်ဒီမိုကရေစီရေးနဲ့လူ့ခွင့်ရေးကိုပွင့်ပွင့်လင်းလင်းထောက်ခံကူညီပြီးစစ်ကောင်စီရဲ့လုပ်ရက်တွေကိုပြင်းပြင်းထန်ထန်ဝေဖန်ရမှာတောင်ကိုရီးယားနိုင်ငံဟာဒေသရင်းဥဆောင်မှုယူထားတယ်လို့မစ္စတာအန်ဒရူးကပြောပါတယ်။တောင်ကိုရီးယားဟာ2022ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုတွေကိုတိုးမြှင့်လုပ်ကိုင်ခဲ့တာပါမြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အာဏာသိမ်းစစ်ကောင်စီကိုတောင်ကိုရီးယားဆိုရကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ
်ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းနှမများအဖွဲ့ RSF ကနှစ်စဉ်ချင်းမြင့်တဲ့သတင်းလွှတ်ခွင့်စကားတင်15ဦးစီးရင်ထဲမှာမြန်မာနိုင်ငံကအကျဉ်းချခံရတဲ့သတင်းနှမကိုဟန်တာငိန်လည်းပါပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတလားလောက်အကြာမှာဖမ်းဆီးခံရတဲ့ကမာရွတ်မီဒီယာသတင်းဌာနပူရဲတီထောင်သူကိုဟန်တာငိန်ကို RSF သတင်းလွှတ်လပ်ခွင့်အတွက်ရဲစွမ်းတပ်သည့်ဆူရှင်စကားတင်စီမှရွေးချယ်ထားတာပါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမီဒီယာလုံငန်းတွေနဲ့သတင်းသမားတွေအပေါ်ဖိနှိပ်မှုတွေတိုးလာနေကြောင်းကုလသမဂ္ဂနဲ့လူအခွင့်ရေးအဖွဲ့တွေကပြောဆိုနေကြပေမဲ့မြန်မာစစ်အာဏာပိုင်တွေကတော့သတင်းသမားတွေအဖြစ်ပြစ်မှတ်ထားတာမရှိဘူးလို့ RSF ကပြောပါတယ်RSF ရဲ့2022ခုနှစ်အတွက်သတင်းလွတ်လပ်ခွင့်အညွန့်ကိမ်းမှာတော့ဒီနှစ်ဇန်နဝါရီလကစလို့သတင်းသမားနှစ်ဦးအသက်ခံရပြီးလက်ရှိဖမ်းဆီးခံထားရသူ69ယောက်ရှိပေမဲ့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနေနဲ့186အဆင့်မှရှိနေကြောင်းဖော်ပြထားပါတယ်။ကိုဟန်တာငိန်းနဲ့အတူနီကာရာဂွာနိုင်ငံကလာပရင်စာသတင်းစာထူထောင်သူဟွမ်လော်ရန်ဇိုဟောလ်မန်ရှာမာရိုဂျီမင်နိုင်ငံကအလွတ်တန်းသတင်းထောက်မာမုဒ်အယ်အုတ်မီတရုတ်နိုင်ငံကစုံစမ်းဖော်ထုတ်သတင်းရေးသားသူဆိုပီဟွမ်းဇခွင်းနဲ့အီရန်နိုင်ငံမှာလွန်ခဲ့တဲ့ဆယ်နှစ်အတွင်းအကြိမ်ကြိမ်ဖမ်းဆီးထောင်ချခံရတဲ့နာဂက်စ်မိုဟာမဒီတို့လည်းစကားတင်စီမှာပါပါတယ်။အကြိမ်30မြောက်စုပေးပွဲကိုတော့ဒီဇင်ဘာ10ရက်နေ့ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာကျင်းပမှာဖြစ်ပါတယ
်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့အစည်းတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ဘူးသီးတောင်မောင်းတော်အပါအဝင်မြို့နယ်တော်တော်များများမှကုန်းလမ်းရေလမ်းတွေကိုစစ်တပ်ကပိတ်ထားတာ၃လကျော်ရဲရောက်လာပြီးကုန်းစီတဲယူခွင့်မှာတားမြစ်ခံထားရတဲ့အတွက်ဒေသခံတွေစာဝတ်နေအခက်တွေ့နေကြပါတယ်တိုက်ပွဲတွင်မကြာခဏဆိုသလိုအရသားတွေထိခိုက်သေဆုံးနေကြပြီးထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရသလိုစစ်ဘေးရှောင်ဒုက္ခတွေလည်းတိုးလာနေပါတယ်တခါနိုဝင်ဘာပထမပတ်ကစပြီးစကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာမြန်မာစစ်တပ်ကနေမီရှင်းလင်းရေးထိုးစစ်ကြောင်းရာထဲချီတဲ့နေအိမ်တွေမိလောင်ကျွမ်းပြီးထောင်ထဲချီတဲ့ဒေသခံတွေမိဘေးတင်နေပါတယ်ဆယ်ရက်အတွင်းမှာကျေးရွာဆယ်ရွာနီးပါးကရာထဲချီတဲ့နေအိမ်တွေမိလောင်ပျက်စီးခဲ့တယ်လို့ဒေသခံတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းအခုလိုစီးရဲချေနေတာမကနိုင်ငံစီးပွားရေးကျဆင်းနေပြီးအလုပ်ကိုင်ခွင်လန်းသစ်တွေမရှိတာစိုက်ပျိုးရေးလုပ်ငန်းကျဆင်းလာတာကုန်စည်နှုန်းတွေကြီးမြင့်လာတာကြောင့်မြန်မာပြည်တွင်းကလူငယ်လူလတ်ပိုင်းတွေအိမ်နီးချင်းနိုင်ငံတွေစီရရနှီးလန်းတွေနဲ့အလုံးချင်းထွက်ခွာနေကြပါတယ်ခင်ဗျာ
တပတ်အတွင်းသတင်းတွေကိုနန်းလောင်တဲ့ကိုဝင်းခန့်မောင်တို့စူးစီးတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့ဒုအသံအစီအစဉ်ကိုတင်ဆက်ပါောင်းမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေမှာကျမရေးဝန်ထမ်းတွေအများအပြားရှေ့တန်းကနေဥဆောင်ပါဝင်ခဲ့ကြပါတယ်စစ်တပ်ကိုလက်နက်ကင်ဆန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနိုင်ငံတော်ဝန်ပေါ်ပေါက်လာချိန်မှာတော့အဲ့ဒီကျမရေးဝန်ထမ်းတွေဟာခက်ခဲတဲ့အခြေအနေတွေအောက်မှာပြည်သူတွေကိုစေဝါကုသပေးနေကြပါတယ်စစ်ပွဲတွေအကြားစေဝကုသပေးနေကြတဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အကြောင်းကိုဒီတစ်ပတ်ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်ဒီခံနေတဲ့နေရာမှာလက်နေကြီးထူရတာမကပဲနေကြီးနောက်ဆင်းမလို့ကျွန်တော်ဒီရဆင်းမှာရှိတဲ့ဟိုဆေးဝင်ထားတွေကိုဟိုဒရုန်းနဲ့တေချာလေးထောက်ပြီးမှကျွန်တော်ဟိုလက်နေကြီးတွေနဲ့လာပြည့်ကိုလေရင်တွေနဲ့လာပြည့်အဲ့အမျိုးတွေဟိုသူကဟိုလောက်တော့မှကျွန်တော်တို့ဟိုရှိတဲ့ဒီနာပြည့်စီဘာလဲ
လည်းနေဒီတကုံသူ့ပြီးတော့အဲ့ရမောက်အတကုံသူ့နေတာပြီးတော့တော်တော်နားမှာသလုံးသာကြားတယ်ဟိုဘယ်လိုပြောမလဲအတန်လေးအကျဲကြီးတယ်ပြီးတော့ဘယ်လိုလက်မသိဘူးလို့တုံ့ကြံခဲ့အခုဒီလေလက်နေတော့အဲ့ဒါဘယ်လိုလဲမသိကျင့်တာဦးမရနိုင်ဘူးဖြစ်နေ
ဆရာနာတိမ့်လိုက်ပြီးတဲ့နောက်ကျမ်းမာရေးဝန်ထမ်းတွေဟာဆန္ဒပြပွဲတွေမှာရှေ့တန်းကနေပါဝင်ခဲ့တယ်လို့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM ကိုလည်းဥဆောင်ခဲ့ကြပါဗျ။ဒါကြောင့်ပဲစစ်တပ်ကသူတို့ကိုမျက်မုံကျိုးခဲ့ပြီးဒါဇင်နဲ့ချီအသက်ခံခဲ့ရကယာကျော်လဲဖမ်းဆီးခံခဲ့ရပါဗျ။တချို့ကတော့နိုင်ငံပြင်မကိုတင်းဆောင်ခဲ့တယ်လို့တချို့ကတော့ပုံရှောင်နေရဆဲဖြစ်ပါတယ်။ဒီထက်ကမှအနေချားကိုတက်တက်တူရင်ရှေ့တန်းဆေးမှုတွေဖြစ်တာဝန်ယူထားကြသူတွေလည်းရှိပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီ season ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်ရဲ့ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားပါတယ်။
ပြောရရင်ဟိုလူလူငယ်ငယ်လေးတွေလောက်ခဲ့ရတယ်ပေါ့နော်အခုကျတော့ဟိုလူပြောမယ်လူရောစိတ်ရောစိတ်ရောကိုပါပေါ့နော်အဲ့လိုမျိုးကျမကြမ်းခံရောကိုစိတ်ကိုအဲ့လိုမျိုးထိန်းပြီးတော့မလောက်ရတာပေါ့နော
်မတ်ချီလီကနေပြီးတော့ပြည်သူစီယုံမှာတာဝန်ကျတာဖွားဆီယာမတူဦးဖြစ်ခဲ့သူပါကိုဝန်ဆောင်မိခင်တွေခလေးမွေးရမှာကူပေးရတာတွေခလေးငယ်တွေအတွက်ကာကွယ်ဆေးချိုးပေးရတာတွေကသူမရဲ့နေဆာသူဝါတာဝန်တွေပဲဖြစ်ပါတယ်အခုတော့သူကတနက်တန်ရာတွေခြေလက်ဖြတ်တောက်ရတာတွေနဲ့အသားကျလာခဲ့ရပါပြီ
။ဒီထက်တန်ယူတွေဆိုအဆမတန်အဲ့လိုမျိုးကိုရှိမှခြေထောက်တွေပြတ်တာလို့အဲ့လိုမျိုးခြေထောက်ပြက်လက်ပြက်တွေအဲ့လိုမျိုးဘိုင်းပေါက်သွားတာလို့ဟိုပေါက်ကြီးဖြောင်းသွားတာလို့အဲ့လိုမျိုးဆိုဟိုတော်တော်အသင်းထားရပါတော့
။မတ်ချီလီယာတခြားကျမ်းမာရေးဝန်ထမ်းတွေလိုပဲ2021ခုနှစ်ဖေဖော်ဝါရီလစတက်အာနာတင်လိုက်ကလေးကအကြမ်းမဖက်အာနာဖီဆန်ရေးလှုပ်ရှားမှု CDM လုပ်ခဲ့သူပါ CDM Medical Network ရဲ့ခက်မှန်အချက်လက်အရအခုထိ CDM လုပ်ထားတဲ့ကျန်းမာရေးဝန်ထမ်း4,400ကျော်ရှိနေပါတယ် CDM လုပ်ခဲ့တဲ့မတ်ချီလီတယောက်သူမဇာတိဖြစ်တဲ့ကရင်နီပြည်နယ်ဒီမော့ဆိုမြို့ကိုပြန်လာခဲ့ပြီးအာနာရှင်စန့်ကျင်ရေးဆန္ဒထုတ်ပေါ်ပွဲတွေမှာပါဝင်ခဲ့ပါတယ်စစ်တပ်ရဲ့အကြမ်းဖက်လုပ်ရည်တွေကြောင့်သူတငယ်ချင်းတွေလက်နက်ကင်တော်လှန်ရေးကိုရွေးကြချိန်မှာစေကုသရေးလုပ်ပေးနိုင်တဲ့သူကရှေ့တန်းစေမှုအဖြစ်တထောက်တနေရာကဝင်ကူပေးခဲ့ပါတယ်။တောထဲမှာနေရတဲ့ PDF စစ်တပ်ဖွဲ့ဝင်တယောက်ဖြစ်လာတဲ့အခါမှာတော့သူဟာတံပိုးနဲ့ရှုရှက်လက်ဖက်လောက်နဲ့ပဲချိုးချံစားပြီးရှင်တန်ရုံးကန်နေရပါတယ်။အဲ့လိုနေထိုင်စားသောက်ရတာထက်သူစိတ်ပြက်မိတာကတော့ဆေးနဲ့ဆေးပစ္စည်းမကြာခဏပြက်လက်သွားတတ်တဲ့အခြေအနေနဲ့လူနာတွေအသက်ဆုံးရှုံးနေရတာကိုပါဒါပေမဲ့ဒီအခြေအနေဟာပြိပခအတွင်းမှာသူမရင်ဆိုင်ရတဲ့အခက်အခဲဆုံးအဖြစ်မှန်ပါပဲ
။တရက်ပေါ်တော့ကျွန်တော်တို့ရက်ွက်ထဲပြန်ဝင်တော့ဒီနေမြေရှင်လင်းရင်လောက်ဖို့ရက်ွက်ထဲပြန်ဝင်တော့မှာအဲကျွန်တော်တို့ medical cover လိုက်ပြီးအောင်ဆိုပြီးတော့လိုက်သွားတာပေါ့နော်။လိုက်သွားပြီးတော့အမှလက်နေကြီးတကုံထုပြီးတော့အဲရမောက်အတကုံထုနေတာပြီးတော့ကျွန်တော်တို့နားမှာသလုံးသာကြားတယ်ဟိုဘယ်လိုပြောမလဲအတန်အလေးအကျဲကြီးရယ်ပြီးတော့ဘလိုလက်မသိဘူးဆိုတုံ့ကြံခဲ့တုံ့ကြံခဲ့ပြီးတော့ကိုယ်လည်းအဲ့တော့ဆိုအစားခါကျတော့တိတ်လည်းမသိဘူးနော်အဲထားကြည့်အမထားကြည့်နေခဏနေအစားလေးလွင့်လာမယ်ပြန်တော့တအားလုံးနေတော့ဖောက်ဆိုအမအစားလေးလွင့်ချလာပါနေအဲ့လိုအဲကြောက်ဖို့ကောင်းကြောက်ဖို့ကြောက်လည်းကြောက်လည်းတုံလည်းတုံလို့အဲ့လိုပေါ့နော်အခုဒီနေ့လက်နေတော့အဲ့ဒါဘလိုလည်းမသိကျင့်တာဘူးမရနိုင်ဘူးဖြစ်နေ
ကရင်ပြည်နယ်ဟာဗမာစစ်ကြမ်းရဲ့တော်လှန်ရေးအင်အားစုတွေကြားအပြင်းထန်ဆုံးတိုက်ပွဲတချို့ဖြစ်ပွားရနေတာဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလကနေ2022ခုနှစ်အောက်တိုဘာလအစောပိုင်းအထိတိုက်ပွဲ338ခုဖြစ်ခဲ့တယ်လို့ ISP မြန်မာရဲ့မှတ်တမ်းအရသိရပါတယ်။မချီလီလိုရှေ့ရန်ဆင်းမှုတွေဟာကြီးကြီးတန်ရာရရတဲ့ရန်သူမိတ်ဆွေနှစ်ဖက်လုံးကတိုက်ပွဲဝင်တပ်သားတွေရဲ့စေကုသရေးသားမကစစ်ဆောင်တွေအတွက်လည်းမရှိမဖြစ်အခန်းကဏ္ဍမှာရှိနေပါတယ်။ဒါပေမဲ့ဆေးမှုတွေဟာတိုက်ပွဲအတွင်းမြေစာပင်ဖြစ်ရသလိုတမင်ပြတ်မှတ်ထားခံရတာတွေရှိတယ်လို့ဒီမော့ဆို PDF ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်
။ရ
စစ်သားတွေတော်တယ်လို့ရှိရင်သူတို့ကဒီလိုရှိတယ်ဟိုဒီခါနေတဲ့နေရာမှာဟိုလက်နေကြီးထုရတာမကပဲနဲ့ဒီအနောက်နောက်ဆင်းပေါ်တော့ကျွန်တော်တို့ဒူရီယာဆင်းမှာရှိတဲ့ဟိုဆေးဝင်ထားတွေဟိုဟို drone နဲ့တခြားလေးထောက်ပြီးမှကျွန်တော်တို့ဟိုလက်နေကြီးတွေနဲ့လာပြေးကိုလေရင်နဲ့လာပြေးအဲ့အမျိုးတွေဟိုသူတို့ကဟိုလောက်တော့ပေါ့နော်ကျွန်တော်တို့ဟိုရှိတဲ့သူနာပြည့်စီဘောနော်ဘယ်လိုလဲသူတို့ကဒါကျွန်တော်တို့ရဲ့ရန်သူကုနေတဲ့လူဆိုပြီးဟိုသူတို့ကဒီလိုမျိုး US ချက်ရှိရှိနဲ့သူတို့ကိုပြစ်တယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ဥပဒေဆိုတာရှင်းမပေါ်တော့မပေါ်တော့သူတို့စီမှာဟောကျွန်တော်ကကျွန်တော်တို့ကဟိုဖမ်းပြီးတဲ့တော့ပါဆိုကျွန်တော်တို့ကောင်းမွန်ကြွေးတယ်ကောင်းမွန်ဈေးပြန်ကုပေးတယ်ဘောနော်သူတို့ကိုလာရတဲ့တော့ပါတယ်ဘောနော်ကျွန်တော်ကဒီလိုမျိုးကောင်းမွန်ပြန်လုပ်ပေးတယ်ဒါပေမဲ့သူတို့အဲ့မျိုးမလုပ်ဘူးသူကစလိုက်တယ်ပဲသူက
စစ်တပ်ဘက်ကတုံ့ပြန်ပြောဆိုတာကိုသိရဖို့ဒိုးအတန်ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး2020ခုနှစ်ကသတင်းစာရှင်းလင်းပွဲတစ်ခုမှာတော့ရခိုင်အရေးနဲ့ပတ်သက်ပြီးစစ်တပ်ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းကျွန်းကစစ်တပ်ခေါင်းဆောင်တွေဟာပြည်ပခန့်တွေအတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာလှုပ်ဆောင်ချက်တွေအပါအဝင်နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့လှုပ်ဆောင်နေတယ်လို့ဖြေပူးပါတယ်စစ်ပွဲအတွင်လူသားချင်းစာနာထောက်ထားမှုဆိုင်ရာစံဖြစ်တဲ့ဂျနီဗာကွန်ဗင်းရှင်းမှာဆိုရင်မြေသည့်အခြေအနေမှာမဆိုဆေးဘက်ဆိုင်ရာအဆောက်အဦတွေကိုတိုက်ခိုက်ခြင်းမရှိစေရဘူးလို့အတည်လင်းဖော်ပြထားပါတယ်တရားရသူတွေနဲ့ဖျားနာသူတွေကိုတေဖို့ကုသပေးနေတဲ့ဈေးမှုတွေကိုအကာအကွယ်ပေးရမှာဖြစ်တယ်လို့လည်းဖော်ပြချပါသေးတယ်။ဒီနှစ်ဩဂတ်လအထိစစ်တပ်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့ဈေးဘက်ဆိုင်ရာအဆောက်အဦ53ခုရှိပြီးအတင်းဝင်ရောက်တက်ဆွဲခဲ့တဲ့နေရာ200ကျော်ရှိနေတယ်လို့ Insecurity Insight Organization ရဲ့အချက်အလက်အရသိရပါတယ်။ဒီကာလအတွင်းမှာပဲအသက်ခံရတဲ့ကျန်းမာရေးဝန်ထမ်းက58ဦးရှိပြီး900နီးပါးကဖမ်းဆီးခံထားရတာပါ။စစ်တပ်က PDS ဈေးမှုတွေကိုအရှင်ဖမ်းမိသွားပြီဆိုရင်ထောက်ချခံရတာနဲ့ဆိုးဆိုးဝါးဝါးနှိမ့်ဆက်ခံရမှာတော့သိကြပါရဲ့ပြီးခဲ့တဲ့နှစ်နိုဝင်ဘာလကသခိုင်းတိုင်းကလေးမျိုးနယ်မှာ PDS ဈေးတပ်သားရဲမေ6ယောက်စစ်တပ်ကအဖမ်းခံလိုက်ရပြီးတဦးကအသက်ခံခဲ့ရပါတယ်အဖမ်းခံရသူ6ယောက်ရဲ့ပုံတွေဟာလူမှုကွန်ရက်စာမျက်နှာမှာအတော်လေးပြန့်နှံ့ခဲ့ရပါအဲ့ဒီနောက်သူတို့6ယောက်ဟာတော်လရင်တပ်သားတွေကိုစစ်ကူပေးလို့ဆိုပြီးပုံမှန်905ကကြီအပါအဝင်ပုံမှန်3ခုနဲ့တရားစွဲခံခဲ့ရပါတယ်။ကလေးဒေသခံ PDF တရင်မှုကိုသူရကဒီစစ်တပ်သား9ယောက်ဟာကလေး PDF တရင်3ကဖြစ်တယ်ဆိုတာကိုအတည်ပြုပါတယ်
။စစ်တပ်သားဒီကျမကြီးကိုကဲစေတာသူတို့လက်ထဲမှာတနတ်မဟုတ်ဘူးစေထိုးအကင်တာ။ပညာရေးဝန်ထမ်းဆိုလည်းအတိုင်းပဲသူတို့လက်ထဲမှာတနတ်ကင်တာမဟုတ်ဘူးနေပြူကင်တာအဲ့တော့ကျွန်တော်ပညာရေးဝန်ထမ်းနဲ့စေဝန်ထမ်းကိုတော့ကျွန်တော်တို့ဘက်ကအတက်နိုင်ဆုံးရှောင်ကျဉ်ပြီးတော့မှနေတယ်ဗျ။အဲ့တော့ကျွန်တော်သူတို့ဘက်ကလည်းတကယ်လို့စစ်တပ်မှန်တယ်ပြည်သူဘက်ကစစ်တပ်မှန်တယ်ဆိုရင်ရေရေကြီးတိုက်မယ်ရေရေကြီးလုံးမယ်ဆိုရင်ကျွန်တော်တို့တနက်ချင်းချင်းပဲကြောင်းလဲတာကောင်းပြီးတော့မှတကယ်လို့စေမနာဝန်ထမ်းစစ်တပ်သားတွေကိုဒီလိုမျိုးပြစ်မှုပုံမှန်တွေအများကြီးနဲ့ဆွေးချက်တင်လာတာသူတို့ဘက်ကရှက်တက်တယ်လို့တော့ကျွန်တော်ပြောချင်တယ်ဗျဟုတ
်ဒီမိုးဆိုဘက်ကိုပြန်သွားကြည့်မယ်ဆိုရင်တော့စေမှုမချီလီကတချိန်မှာသူချစ်တဲ့တာဖွားဆရာမအလုပ်ကိုပြန်လုပ်ဖို့ကိုလည်းမချီလီတယောက်အိမ်မက်မက်နေစေဖြစ်ပါတယ်ဒါပေမဲ့သူ့ရဲ့ညအိမ်မက်တွေမှာတော့တိုက်ပွဲသံတွေနဲ့သာပြည်နေစေပါ
တော်လည်းအဲ့လိုမျိုးလောက်ရတော့မယ်ဆိုတဲ့ခါကျတော့ဒီဟိုကိုဆွလွန်ရမယ်ဆိုရင်လည်းဆွလွန်လိုက်ရတော့ပေါ့နော်ဟိုဆွလွန်ချင်တယ်ရတော့မဟုတ်ပေါ့နော်ဆိုတာသူ့အခြေအနေအရဒီလိုမျိုးတခဏတာဆွလွန်ပြီးတော့ဒီရှိတဲ့ကိုလိုက်ဖြစ်သွားတာပေါ့နော်ရှိတဲ့ဆိုလည်းအရင်တော့ဆိုလည်းအဲ့လောက်ထိမလောက်ဘူးပေါ့နော်ခုကျတော့ဒီဒီတန်းမှာကျတော့အရင်အလုံးနဲ့ဆိုင်ရင်တော့အများကြီးပူတော့ခက်ခဲတယ်ပူတော့တက်တိမူရတဲ့အပိုင်းတွေလည်းရှိရပါတော့ကိုအရင်တက်မူထားရတဲ့ကိုအလုပ်ပေါ့နော်ကိုရဲ့ဒီ professional မျိုးအရင်လည်းတက်မူထားတယ်အရင်လည်းချစ်တယ်နောက်လည်းဆက်လုပ်သွားချင်တာပေါ့နော
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 ကနေ10:00တွင်းနဲ့တနင်္ဂနွေနေ့နံနက်6:00ကနေ9:00တွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
တို့အတန်အစီအစဉ်ကိုနောက်တော့တာဆင်ခဲ့ရတာပါတနင်္ဂနွေနေ့မနေ့ဘက် VO ရဲ့အတန်လွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ
သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေဟုတ်ကဲ့ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လဲစီစဉ်ဒီကို line meter 25 kHz 11.33 line meter 40 kHz 9.33 line meter 51 kHz 9805တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တွဲဆုံမင်းမြန်ချက်တပုံးနဲ့အတူ Democracy လူ့ခွင့်နဲ့ခေပြိုင်ကပါအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုပထမအဆုံးအနေနဲ့ကတော့တွဲဆုံမင်းမြန်ချက်ကိုဥစွာထုတ်လွှင့်မရစေမြန်မာနိုင်ငံမှာမြန်မာနိုင်ငံငြိမ်းချမ်းရေးမှာတရုတ်ရဲ့အခန့်ကဏ္ဍဟာအရေးကြီးတယ်လို့မြန်မာရေးဆောင်ရွက်နေတဲ့ယူရိုဘာမာယုံရဲ့အတိုင်ပင်ကပြောဆိုပါတယ်မြန်မာနိုင်ငံအနေနဲ့တရုတ်ရဲ့အကူအညီရဖို့လိုအပ်တယ်လို့အိန္ဒိချင်းနိုင်ငံတွေရဲ့ပံ့ပိုးမှုလည်းလိုတယ်လို့ရှမ်းတန်တော်စင်သတင်းဌာနအယ်ဒီတာချုပ်ဟောင်းလည်းဖြစ်တဲ့ဥခွန်ဆိုင်ကပြောဆိုပါတယ်ဥခွန်ဆိုင်ကို VOA မြန်မာပိုင်းကအယ်ဒီတာဦးသိန်းထိုက်ဦးကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အခုလိုချင်းမိုင်မြို့မှာလာပြီးတော့လာရောက်တဲ့အချိန်တွေ့ဆုံမေးမြန်းခွင့်ရတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။အကဲခွန်ဆိုင်ဒီပထမဆုံးကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိရင်ဆိုင်နေရတဲ့အချက်အသေးကျွန်တော်တို့ငြိမ်းချမ်းရေးကိစ္စတွေမှာတရုတ်နိုင်ငံအိန္ဒိချင်းတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့လူတော်များများနိုင်ငံတကာအကဲခတ်တွေကတိတ်ရေးကြီးတယ်ဆိုပြီးတော့ပြောဆိုတာတွေရှိပါတယ်။တရုတ်နိုင်ငံအနေနဲ့ဒီမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအပေါ်မှာဘလောက်ဩဇာတရားမှုရှိပါသလဲစစ်တပ်အပေါ်မှာရောမြန်မာစစ်တပ်အပေါ်မှာရောဩဇာတရားမှုရှိတယ်လို့မြင်ပါသလားခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ဗမာနိုင်ငံကိုအင်းနီးချင်းဖြစ်ရှိနေတာအကုန်လုံး၅နိုင်ငံရှိတယ်ဟုတ်တယ်မလားတရုတ်ရဲ့လောက်ရဲ့အထိုင်းရဲ့အနောက်ဘက်မှာဆိုလေအိန္ဒိယရဲ့ဘင်္ဂလားဒေ့ရှ်ရဲ့ရှိနေတဲ့အခါကြတော့ဒီထဲမှာကအိန္ဒိယနဲ့ထိုင်းကဘာဖြစ်လဲဆိုတော့ဒီဗမာပြည်ကိစ္စကိုသူတို့ကသိပြီးတော့မှစိတ်ပူတယ်တကယ်လို့ဗမာပြည်တစ်ခုခုဖြစ်သွားပြီဆိုလို့ရှိရင်ဒုက္ခအရင်ရောက်မှာကသူတို့နိုင်ငံတွေပဲဖြစ်တယ်အဲ့လိုမြင်တယ်နော်ဒါကြောင့်မလို့သူတို့ဗမာနိုင်ငံကိုသူတို့ကအင်မတန်မှငြိမ်းချမ်းစေချင်တယ်သူတို့နိုင်ငံကသို့တော်လည်းပဲတစ်ဖက်ကလည်းသူတို့ကလည်းကြောက်နေတာကစိုးရိမ်နေတာကဒီတရုတ်နိုင်ငံကိုသူတို့စိုးရိမ်တာပဲနော်အဲစိုးရိမ်စရာလည်းကောင်းပါလေတရုတ်ကတစ်ဖက်ကစိုးရိမ်စရာကောင်းတယ်လို့တစ်ဖက်ကလည်းသူကမပါရင်မဖြစ်ဘူးဆိုတဲ့ဟာဖြစ်တယ်နော်တရုတ်စကားမှာရှိတယ်ဘာလဲဆိုတော့နီးတဲ့မီးကိုဝေးတဲ့ရေနဲ့ငိမ့်လို့မရဘူးဆိုတဲ့တရုတ်စကားရှိတယ်ဗမာပြည်မှာဖြစ်နေတဲ့ဟာနီးတဲ့မီးဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ဗမာပြည်သူတွေကအများအဖြစ်ကတော့ဝေးတဲ့ရေကိုသူတို့ကတောင်းတနေကြတယ်နော်အနောက်အုပ်စုအထူးသဖြင့်အနောက်အုပ်စုပေါ့ကျွန်တော်တို့ကတောင်းတကြတာအဲ့လိုဖြစ်တယ်အဲဒီဥစားဟိုရေရှိန်မှာတော့ဖြစ်နေနိုင်ပြီမြေတို့မှာတော့တော်တော်လေးခက်တာပေါ့နော်အမေရိကန်ကလည်းပေါ့အမေရိကန်ကတော့သူကသူ့ရေတက်ကတကဘာလုံးမှာသူကလွှမ်းခြုံထားတော့သူကတစ်မျိုးဖြစ်ပါတယ်သူကိုယ်နိုင်ကလည်းအခုလောလောဆယ်ကဟိုစီရီအရာသူကဝင်လာဖို့ကမရှိတဲ့ခါကြတော့မရှိသေးတဲ့ခါကြတော့အခုလောလောဆယ်ကတရုတ်ကအရေးကြီးဆုံးပဲ
ဟုတ်ကဲ့
နော်ဒီတော့အဲ့ဘယ်ဟု
တ်ကဲ့
ဒီတော့တရုတ်ကသူ့မှာကအရေးကြီးဆုံးကတော့သူကဗမာပြည်ကိုသိမ်းဖို့မဟုတ်ပါဘူး ဗမာပြည်ကနေတဆင်သူကကဘာကိုထွက်ဖို့ပါပဲနော်ဒီကဘာကိုထွက်လန်းရဖို့ပဲဒါသူအဓိကဖြစ်တယ်နမနစ်ကတော့ဗာလဲဆိုတော့ဗမာပြည်ဟာသူ့ရဲ့အိမ်နီးနားချင်းနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူ့လုံခြုံရေးအတွက်သူကအရေးထားတယ်ဒီနေရာမှာသူကအနောက်အုပ်စုအထူးသဖြင့်အမေရိကန်ကလာဘရမလွှမ်းမှုမှာသူကလုံးဝမလိုလားဘူးဒါသူ့ရဲ့ဟိုလုံခြုံရေးအရာအကျိုးစီးပွားနောက်ခုနကတော့ပြောခဲ့တာတော့စီးပွားရေးရအကျိုးစီးပွားသူကနှစ်ခုစလုံးကိုသူကဟိုအရေးထားတဲ့အခါကျတော့အခုလောလောဆယ်မှာဆိုလို့ရှိရင်ဗမာပြည်ပြန်ဘရမငင်းချမ်းအောင်လုပ်မယ်ဆိုလို့ရှိရင်တရုတ်မပါလို့ကိုမရဘူးဖြစ်တယ်။နောက်ကိုနောက်တော့ပြောခဲ့တယ်လို့ပဲ။နီးတဲ့မီးကိုကျွန်တော်တို့နီးတဲ့ရေနဲ့ပဲကျွန်တော်တို့ကကြိုးစားပြီးတော့မှကျွန်တော်တို့ငင်းရမှာဖြစ်တယ်။သို့တော်လည်းတစ်ဖက်ကကျွန်တော်တို့တမိုင်းအတွေ့ကြုံရပြောမယ်။ဆိုလို့ရှိရင်သူကနီးတဲ့ရေကမီးကိုငင်းအောင်လုပ်နိုင်တယ်လို့ဒီနေမီတစ်ခုလုံးရေရှမ်းသွားအောင်ရေလွှမ်းမိုးသွားအောင်လည်းသူလုပ်နိုင်တယ်ဟုတ်တယ်မလားဟုတ
်ကဲ့
ရေလွှမ်းမိုးမှုမရှိအောင်လေကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတာကဗမာပြည်တပြည်လဲထဲစဉ်းစားရမယ်လို့မဟုတ်ဒီအင်းနီနာချင်းတွေအားလုံးကလည်းဝိုင်းစဉ်းစားရမယ်အလုပ်ဖြစ်တယ်နောက်ဘရမတရုတ်ကိုယ်တိုင်လဲစဉ်းစားရမယ်အလုပ်ဖြစ်တယ်နော်ငါရေလွှမ်းမိုးအောင်လုပ်တာငါအတွက်အကျိုးရှိမလားမိငိမ့်အောင်လုပ်တာပဲအကျိုးရှိမှာဆိုသူစဉ်းစားဖို့လိုတဲ့အချိန်ပေါ့ဗျာ
ဟုတ်ကဲ့ဟိုကျွန်တော်ဒါနဲ့ဆက်ဆက်လို့ပဲဥက္ကဆိုင်ပြောတဲ့ဒီလုံခြုံရေးနဲ့စီးပွားရေးအကျိုးစီးပွားတရုတ်ဘက်ကလည်းနောက်တရုတ်ကလည်းမြန်မာနိုင်ငံမှာငင်းချမ်းတည်ငြိမ်စေချင်တယ်ဆိုပြီးတော့မကြာခဏပြောနေတာတော့ကျွန်တော်လည်းကြားပါတယ
်အ
ဲ့တော့ငင်းချမ်းရေးအတွက်ခုတိုင်းရင်းသားတနက်ကိုင်အဖွဲ့အစည်းတွေနဲ့အပြည့်အခရက်စဲရေးငင်းချမ်းရေးကိစ္စတွေမှာတရုတ်နိုင်ငံရဲ့ပံ့ပိုးမှုတရုတ်နိုင်ငံဘက်ကကုညီဆောင်ရွက်မှုတွေကထိရောက်တယ်လို့ထိရောက်ရှိတယ်လို့မြင်ပါတော့ခင်ဗ
ျအခုကတော့ကျွန်တော်မြင်တာကတော့သူကသတိထားနေတဲ့အချိန်ဖြစ်တယ်နော်ဒီနေရာမှာသူ့ကိုကျွန်တော်တို့က initiative သူ့ကိုချင်းကပ်ဖို့လိုတဲ့အချိန်ဖြစ်တယ်ကျွန်တော်တို့နိုင်ငံငြိမ်းချမ်းစီကျင်တယ်ဒီကိစ္စမှာခမရမပါရင်မရဘူးဒါပေမဲ့ခမရဘယ်လိုကူညီစီကျင်တယ်လဲဆိုတော့ကျွန်တော်တို့ကသွားတင်ပြဖို့လိုပါလိမ့်မယ်နော်အာဒါအသိအရေးကြီးတဲ့ကိစ္စဖြစ်တယ်အာဒီလိုမျိုးကျွန်တော်တင်ပြနိုင်တယ်နောက်ပြုံးမှတစ်ခုကလည်းဒီကျွန်တော်တို့သွားတင်ပြတာဟာကျွန်တော်တို့နောက်ွယ်မှာဘယ်သူမှမရှိဘူးကျွန်တော်တို့ပြည်သူတွေပဲရှိတယ်ဒါကိုပြနိုင်ဖို့လိုပါတယ်ဒီဒီပြင်အနောက်နိုင်ငံတွေရဲ့ဩဇာမပါဘူးဆိုတာကျွန်တော်တို့ပြနိုင်ဖို့လိုတယ်ဒါကိုကျွန်တော်တို့မလုံနိုင်လို့ရှိရင်အဲကျွန်တော်တို့နိုင်ငံအီချမ်းဘုတ်ကမလွယ်ဘူးပေါ့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအီချမ်းဘုတ်ကအမေရိကန်နဲ့တရုတ်ကသဘောတူညီချက်ရှိရင်ဘာမှမခက်ဘူးဗျာသူတို့သဘောတူညီချက်မရှိလို့ကျွန်တော်တို့ခက်နေတာဟုတ်တယ်မလားအဲတကယ်လို့သူ့စီသွားပြီဆိုလို့ရှိရင်လေကျွန်တော်တို့ကအမေရိကန်ကကျွန်တော်တို့အပေါ်မှာဟိုတန်တရားမရှိအောင်လေကျွန်တော်တို့ကပြောဖို့လိုတော့ပါပဲနောက်တစ်ဖက်ကလည်းကျွန်တော်တို့ဒီအာရှနိုင်ငံတွေအဲမှာလေကျွန်တော်တို့ကအကုန်လုံးကိုကျွန်တော်တို့ကဟုတ်ရှင်းရှင်းလေးလေးပြောနိုင်ပို့လို့မယ်ဒီကိစ္စဟာအဓိကကကျွန်တော်တို့ဗမာပြည်သူတွေဖြစ်ပြီပဲကျွန်တော်တို့အိမ်နီးနားချင်းနိုင်ငံနေမပါလို့လည်းမရဘူးတရုတ်ကြီးကြီးပဲလည်းမရဘူးကျွန်တော်တို့အားလုံးပေါင်းလို့အောင်မယ်အလုပ်ဖြစ်တယ်ဒါလည်းသူပဲကျွန်တော်မြင်ပါတယ
်အခုနောက်ပိုင်းမှာမြန်မာစစ်ကောင်စီအနေနဲ့ရုရှားဘက်မှာပို့ပြီးတော့မိခိုးလာတယ်ကိုတိုက်လေရင်တွေဝယ်တယ်ဆိုတဲ့သတင်းမျိုးတွေဒီဆက်ဆံရေးပေါ်မှာလည်း တချို့သုံးသက်တဲ့သူတွေကရုရှားနဲ့မြန်မာစစ်တပ်ရဲ့ဆက်ဆံရေးပေါ်မှာတရုတ်ကတရုတ်လူလာတဲ့ပုံစံမဟုတ်ဘူးဆိုပြီးတော့သုံးသက်ကြတာမျိုးတွေလည်းရှိပါတယ်အဲ့တော့ရုရှားနဲ့ဒီလက်ရှိစစ်တပ်မြန်မာစစ်တပ်ရဲ့ဆက်ဆံရေးနီးကပ်နေမှုရုရှားရဲ့ဩဇာလွှမ်းမိုးမှုအပေါ်မှာရောတရုတ်နိုင်ငံလိုချင်တဲ့ပုံစံဖြစ်တယ်လို့ယူဆပါသလားတရုတ်နိုင်ငံအနေနဲ့ဒီရုရှားမြန်မာဆက်ဆံရေးအပေါ်မှာစိတ်အေးစေးစေးနဲ့ဟိုလက်ပိုက်ကြည့်နိုင်တဲ့အနေအထားမျိုးဖြစ်တယ်လို့သုံးသပ်မိပါလ
ားဟုတ်ကဲ့ဒီကိစ္စကတော့ကျွန်တော်တို့တရုတ်နိုင်ငံဖြစ်တယ်ဆိုလို့ရှိရင်လည်းစောင့်ကြည့်ရမယ်အလုပ်ဖြစ်ပါတယ်နော်တစ်ဖက်ကလည်းကျွန်တော်တို့ကတရုတ်ဖြစ်တယ်ဆိုလို့ရှိရင်အမေရိကန်နဲ့ရုရှားကြားထဲမှာကျွန်တော်တို့ဘယ်လိုချိန်ဝင်ရှာညှိမလဲနော်ဒါကိုလည်းစဉ်းစားရမယ်နောက်တော့မှဒီရုရှားရဲ့ရေရှိရေတူဗမာပြည်အပေါ်မှာရောဒီအရှိတောင်အာရှမှာရောလာဘရုံမှာဩဇာသွားမှုမှုရှိနိုင်သလားသူတော့စဉ်းစားမှာပဲเนาะသို့တော်လည်းပဲကျွန်တော်ထင်တာကတော့ရေတူအရာတော့ကတော့ခုနကကျွန်တော်ပြောခဲ့တဲ့တရုတ်စကပုံအတိုင်းပါပဲသူဟာဒီလောလောဆယ်မှာရေတူအရာသူကဟိုအတုံးဝင်နိုင်ပေမဲ့ရေရှိအရာကတော့ကျွန်တော်တို့ဒီအင်းနီနာချင်းနိုင်ငံတွေပဲအဓိကဖြစ်မှာပါเนาะဒါကိုတရုတ်ကဘယ်နည်းနဲ့မဆိုတွတ်ထားမှာပါပဲဟု
တ်ကဲ့
အခုလောလောဆယ်ကတော့ဗမာဘက်ကလည်းသူကမိတ်ဆွေလိုနေတဲ့အချိန်ရုရှားကလည်းမိတ်ဆွေလိုနေတဲ့အချိန်ဖြစ်တဲ့အခါကျတော့ဒါကတမျိုးဖြစ်ပါတယ်เนาะဒီတော့ရေရှည်အတွက်ကတော့ကျွန်တော်ထင်တယ်ကတော့ဟိုကျွန်တော်တော့မမဘူးမြန်မာမမဘူးဆိုလို့ရှိရင်တော့ဗမာပြည်ကတော့ဒုတိယမြောက်ကိုရီးယားဖြစ်လာဖို့ကတော့မလွယ်သေးပါဘူးခင်ဗျเนาะဟုတ
်ကဲ့
ဒါကတော့မြန်မာပြည်ငြိမ်းချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးရှမ်းတန်တော်ဆင်သတင်းဌာနအယ်ဒီတာချုပ်ဟောင်းဖြစ်တဲ့ဥက္ကွန်ဆိုင်ကိုကိုသိန်းထိုက်ဦးတွေ့ဆုံမေးမြန်းခဲ့တာပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တနင်္ဂနွေနေ့မနေ့ဖက်အသံွဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါရမယ်ပြီးခဲ့တဲ့အာဆီယံထိပ်သီးညီလာခံမှာအာဆီယံဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံသမ္မတဂျိုဒိုဝီဒိုဒိုကမြန်မာစစ်ကောင်စီအပေါ်အတော်စိတ်ပြတ်မိကြောင်းပြောသွားခဲ့ပါတယ်အာဆီယံဟာလူဆန်တဲ့တန်ဖိုးထားမှုတွေဒီမိုကရေစီတန်ဖိုးထားမှုတွေနဲ့ဂုံတိတ်ခါရှိတဲ့ဒေသတစ်ခုဖြစ်တယ်လို့လည်းပြောဆိုပါတယ်။ဥက္ကဋ္ဌအသင်းနဲ့စစ်ကောင်စီအကြားဘာတွေဘာကြောင့်ကွာနေပါသလဲ။ဒီတပတ်ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာ ISP မြန်မာအဖွဲ့ကဒါရိုက်တာဦးအောင်သူငိမ့်နဲ့ဦးတင်မောင်တန်တို့ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
ဝိမာနစေလောက်ပါသည်အာရှဒေသတွေနဲ့မှာနိုင်ငံတကာအာကြီးနိုင်ငံတွေဖြစ်ကြတဲ့ American Russia တရုတ်တို့တယောက်ကြတဲ့နိုင်ငံတကာအစည်းအဝေးပွဲကြီးတွေကျင်းပခဲ့ပါတယ်အာဆီယံထိပ်သီးကြီးလာက she asha nilaga G20 kaba siwa e aji nangan de ye nilaga ne epec a siwe de pita bale ari siwe de ma asia ye na lecha ogara pila me indonesia tamra joko widodo pio de sagari ga democracy na luku ye dawa ni chime solo shi ye emperor sewen zazia kama ja bale Diba tu ye bengu sakale wiko chunaru kawnu suene chichi maare. Suene wu pekho taadu gado ISB miya maalu ingleidu atu aapye tijare Nyamba Mahabhyuwa ne Muwara Leilae Institute ka director uang tu nye chi paare. Mingla ba buang du ye.
Mingla ba kamiya hauke.
Hauke, hauke. Buang du ye. Chunaru macha deke nga siwere ma Indonesia Tamra Joko Widodo joget as a rally in the general Swinibari Usagimari.
ASEAN has become a peaceful region and anchor for global stability.
ASEAN Ninjare Tita Tilayavame, Kabati Nyanito Miko Atanya Nia Piavame, Nanganga Uri Riku Tata Mate Sweka in Yavame, Eachi Anna Diego Kosa Puramu, Mapiavau.
ASEAN must be a dignified region uphold the values of humanity and democracy.
Lu tamo khona ni thai ni de ASEAN de da ha de. Gon thai kha shi de de da phi ya me. Lu san de tamo rin de democracy tamo rin ko a pe thauk khan ya me lo so ba de. To kwang du chano swe ne pe si chin na ga do. Gon thai kha shi de de da. Number 1. Number 2 Lusan ne tamu thamu ri Number 3 Democracy tamu thamu ri So lo ari a chat 3 chat paw a myin ri ga ASEAN ne Myanmar Sit Khong Si Khong Saung ri cha ma ba ri blo kwa ni de le
Ah hok de Chana lo ASEAN ga de sa rwe ma a su phwe phye sa la lo ga de law ji yi man che ma ji ba u da si yi tai pwe twa paw la da bo no So lo a khu chain ma ro ASEAN Vision 2020 လို့နောက်တစ်ခါ ASEAN နဲ့မှာကျွန်တော်တို့အသိုက်အဝန်းတွေခေါ်တာပေါ့နော်ကျွန်တော်တို့စီးပွားရေးအသိုက်အဝန်းလူမှုရေးအသိုက်အဝန်းလုံခြုံရေးအသိုက်အဝန်းဒါတွေကလှုပ်လာတဲ့အခါကျတော့နည်းနည်းလေးတချို့ value ကိစ္စပေါ့ဒီတန်ဖိုးထားမှုကိစ္စတွေကိုပြောလာတာရှိပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်ထင်တယ် ASEAN နဲ့မှာပြဿနာကတခုခုဆိုရင် consensus ဆိုတော့အားလုံးသဘောတူညီမှရွေးရမယ်ဆိုတော့အနေထားကဒါအလုံးမဖြစ်သေးပါဘူးပေါ့နော်ဆိုတော့နောက်တစ်ခုကကြတော့လေကျွန်တော်တို့ဒီ ASEAN ကဒီထက်ထပ်ပြီးတော့ညီညွတ်ပြီးတော့ကျွန်တော်တို့ဒေသတွင်းမှာအင်အားစုတစ်ခုအဖြစ်ပေါ့ပေါ်လာဖို့ဆိုတာပိုခက်တယ်လို့ထင်တယ်နောက်တစ်ခုကတော့ ASEAN ရဲ့ပြဿနာကဒီမိုကရေစီကို grading ပေါ့အဆင့်တန်းခွဲလာမျိုးကိုမလုပ်ချင်ဘူးဆိုလိုတာက ASEAN ထဲမှာကြည့်ရင်ဘေးစနစ်နိုင်ငံတွေလည်းရှိတယ် ASEAN ထဲမှာဒီမိုကရေစီတပါတီစနစ်တွေလည်းရှိတယ်တော့ဒီမိုကရေစီမပြည့်ဝတဲ့နိုင်ငံတွေလည်းရှိတော့ ASEAN နိုင်ငံတွေအချင်းချင်းကြားကတယောက်နဲ့တယောက်ဒီမိုကရေစီအဆင့်အတိုင်းလာမပြောကြီးဆိုတော့ဟာမျိုးမူမျိုးပိုရှိတယ်လို့ထင်ပါတယ
်ဟုတ်တယ်
အဲ့တော့သမရဝီဂျူဒူရဲ့အနေထားကတော့ကျွန်တော်မြင်တာသူ့ရဲ့ wishful thinking ပေါ့နော်ဖြစ်ချင်တဲ့ဆန္ဒသူတွန်းညင်တဲ့ဆန္ဒလို့ပဲထင်ပါတယ
်သို့တော့အင်ဒိုနီးရှားနိုင်ငံကိုနိုင်ကိုကလည်းဆေးအုပ်ချုပ်ရေးနဲ့တပါတီကြီးစိုးရေးကအောက်ကနေဖြတ်တန်းလာခဲ့ရတယ်အနာစစ်စနစ်ကျွန်တော်ထင်တယ်ဂျိုကိုဗီတိုတို့ကိုနိုင်ကလည်းစစ်တပ်ကလာတဲ့တပ်မတော်ပေါ့နော်ဆိုတော့သူကအခုဒီဒေတာကိုဂုံတိုက်ခါရှိတဲ့ဒေတာဖြစ်ရမယ်ပြောလာအဲ့တော့ဂုံတိုက်ခါဆိုတာအင်ဒိုနီးရှားလို့စစ်တပ်ကလာတဲ့လူတယောက်နဲ့မြန်မာစစ်တပ်နဲ့ဟောဘာခွန်နေတယ်လဲလူစားနဲ့တမိုးထားမှုပဲပြီးတော့ဒီမိုကရေစီတမိုးတော့ဘာတွေများကွာနေလဲကွာသူရဲ့
ကျွန်တော်မြင်တာကအင်ဒိုနီးရှားနိုင်ငံက very diverse ပေါ့ကျွန်းနေလည်းအများကြီးရှိတယ်ခုနဘာသာရေးကိုးကွယ်မှုကျွန်တော်တို့ကြံတဲ့ကွဲပြားမှုတွေလည်းအများကြီးရှားတယ်မှာအလုတ်ဖြစ်အောင်လှုပ်လာတဲ့ဟာကသူ့ရဲ့အောင်မြင်မှုလို့ထင်ပါတယ်နောက်အထူးသဖြင့်ကျွန်တော်တို့စိတ်မကြသေးခင်မှာပဲကျွန်တော်တို့ G20 ဒီကမ္ဘာထိပ်သီးနိုင်ငံ20စီးဝေးကိုဥက္ကဋ္ဌအဖြစ်လုပ်ခဲ့တယ်လေနောက်တစ်ခါရုရှား Ukraine စစ်ပွဲမှာလည်းသူကဂျာဝင်မှုကြိုးစားတာတွေရှိတော့ဂျိုကိုဝီကကျွန်တော်မြင်တာကတော့သူကကမ္ဘာဥဆောင်မှုအဆင့်အတန်းနေရာတစ်ခုကိုတက်လာခြင်းတယ်လို့ထင်တယ်။နော်မြန်မာဘက်မှာကျတော့ကျွန်တော်တို့ဂျာထဲမှာရှိရမတူကွဲပြားမှုတွေပေါ့။နော်လူမျိုးရေးဘာသာရေးကျွန်တော်တို့ကြံတဲ့ကွဲပြားမှုတွေဂျာထဲမှာ အင်ဒိုနီးရှားလိုလောက်ကင်စဉ်းစားတဲ့ဟာမျိုးဟာဟိုမရောက်သေးဘူးလို့ထင်တယ်နောက်တစ်ခါကျတော့လည်းအင်ဒိုနီးရှားရဲ့အောင်မြင်မှုတွေကိုလည်းကျွန်တော်တို့စဉ်းစားယူသင့်တယ်ထင်ပါတယ
်ဟုတ်ကဲ့ဟိုဆက်ပြီးတော့ကျွန်တော်တို့ကြည့်ရပေါ့နော်အမှခုနကဟိုအောင်သူပြောသွားလို့ပဲတော့စီးပွားရေးအကြီးနိုင်ငံ20 G20 ရဲ့ညီလာခံမှာလည်းသူပြောသွားခဲ့တာရှိပါတယ
် Paradigm of collaboration is badly needed to save the world. We all have responsibility not only for our people but also for the people of the world.
ကဘာကြီးကိုကယ်တင်ဖို့ပူးပေါင်းဆောင်ရွက်ရေးအမြင့်အတော်ကြီးလိုနေပါတယ်။ကျွန်တော်တို့ပြည်သူတွေအတွက်သာမကကဘာပြည်သူတရားလုံးအတွက်ကျွန်တော်တို့အားလုံးမှာတာဝန်ရှိကြပါတယ်။တာဝန်ရှိတယ်ဆိုတဲ့အဓိပ္ပာယ်ကနိုင်ငံတကာဥပဒေတွေနဲ့ကုလသမဂ္ဂဗြိတိဉ္စစာရန်ပါမူတွေကိုတသက်မှတ်တဲ့လေးစားလိုက်နာရေးဖြစ်ပါတယ်။ဒါအပြင်စစ်ကိုအဆုံးသတ်ရမယ်လို့လည်းအဓိပ္ပာယ်ရပါတယ
်။ဆိုတော့ဒီစကားလေးထဲမှာကျွန်တော်တို့ဘာသွားတွေ့ရလဲဆိုတော့၅ချက်ပေါ့။နော်။ပထမတစ်ချက်ကတော့ပူးပေါင်းဆောင်ရွက်ရေး။နော်သူဒါကိုဒါပြောတာ။ဒုတိယပြည်သူနဲ့ကဘာပြည်သူတွေအတွက်တာဝန်ယူရေး။နော်။အဲ့ဒီတာဝန်ယူရေးတာဝန်ဆိုတာဘာလဲဆိုတာသူပြောတဲ့အခါမှာတတိယနိုင်ငံတကာဥပဒေကိုလေးစားလိုက်နာရေး။တော့စရုပ်ထားကသူကကုလသမဂ္ဂဗရင်းချင်းပါမှုတွေကိုလေးစားလိုက်နိုင်ဆိုတော့နောက်ဆုံးသူနံပါတ်5နေတဲ့သူဒီမိမောင်းထုတ်ပြသွားစစ်ကိုအဆုံးသတ်ရေးပေါ့ဆိုတော့ဒါတွေကအာဆီယံကောင်ဆောင်တွေဆွဲတိုင်တင့်တဲ့တံပိုးထားမှုတွေများဖြစ်နေသလားမြန်မာစစ်ကောင်ဆောင်တွေကိုဒီချက်တွေနဲ့ကြည့်လိုက်မယ်ဆိုရင်အာဆီယံကောင်ဆောင်တွေကမြန်မာစစ်ကောင်ဆောင်အထူးသဖြင့်ဂျိုဂိုဝီဒိုတို့ကမြန်မာစစ်ကောင်ဆောင်တွေကိုဘလူများမြင်မယ်လို့ကောင်းသူကြီးထင
်အင်ဒိုနီးရှားရဲ့ချင်းကပ်ပုံကတော့ကျွန်တော်မြင်တာ principle approach ပေါ့နော်ကျွန်တော်တို့မူတွေတံပိုးထားမှုတွေကိုအခြေခံတဲ့ပူပေါင်းဆောင်ရွက်ရေးအခြေခံတဲ့ဟာပါဆိုတော့အဲ့တော့ကျွန်တော်တို့မြန်မာပြည်နဲ့ရှင်ရင်တော့ကျွန်တော်ထင်တယ်ဟိုကွာခြားမှုတွေအများကြီးရှိသေးတယ်ထင်တယ်နော်ကျွန်တော်တို့အခုအနေထားမှာသွားနေတာကကျွန်တော်တို့ကဘာခေါ်မလဲဟို isolationist ပေါ့ကိုယ့်ဘာသာကိုခြံခတ်တကားပိတ်ပြီးတော့နေခြင်းနဲ့အမှုချင်းမျိုးကပုံနေတော့မယ်လို့ထင်တယ်။နောက်တစ်ခါကျွန်တော်တို့စီမာကဟို realist ပေါ့နော်အင်အားသာပဓာနာဆိုတဲ့စဉ်းစားမှုမျိုးကများနေသေးတယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုလို့ပြောလို့ဆိုတာကလည်းသိထဲမစဉ်းစားသေးဘူးလို့ထင်ပါတယ်။အဲ့တော့ဒီကြားထဲမှာတော့ကျွန်တော်တို့ညှိနှိုင်းရမှာတော့တော်တော်ဝေးအောင်မယ်လို့ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့။အဲကျွန်တော်တို့ဒီအာနာသိမ့်ပြီကစားလဲအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးထင်တယ်ကျွန်တော်ထင်တယ်နော်။သူကပြောသွားတယ်ဒီမြန်မာနိုင်ငံမှာဒီမိုကရေစီကိုအခုပြောင်းမဖြစ်တာဟာတပ်မတော်ပြုပြင်ပြောင်းလဲမလုပ်နိုင်လို့စစ်တပ်ပြုပြင်ပြောင်းလဲမလုပ်နိုင်လို့ပြောသွားပါတယ်အဲ့တော့ကောင်းသူဒီစကားလေးပေါ်မှာဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့ဆိုတော့ကျွန်တော်ထင်တာကတော့ဟိုတစ်ချိန်မှာပေါ့နော်တပ်မတော်ပြုပြင်ပြောင်းလဲဆိုတာလဲစဉ်းစားမယ်ကိစ္စလို့ထင်ပါတယ်နော်ဒါပေမဲ့အခုလက်ရှိစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကိုပုံမလေးလေးပြန်ပြောလာတာလေးရှိတယ်။အဲ့ဒါကဘာလဲဆိုတော့ Guardian ပေါ့သူကဒီနိုင်ငံရဲ့ကော်မလန်ကာကွယ်စောင့်ရှောက်သူဆိုတဲ့ဟာကတော်တော်ကြီးကိုပြန်ပြီးတော့ပြောင်းကြီးပြောလာတယ်။ဆိုတော့နောက်တစ်ခါကျတော့လေကျွန်တော်တို့အနာဂတ်နိုင်ငံရေးမှာဒီတပ်မတော်ရဲ့အခန်းကဏ္ဍဆိုတဲ့ဟာကလည်းကျွန်တော်တို့ပြန်ပြောလာတာလေးရှိတယ်။စောင်းပါးလေးရေးတာလေးရှိတယ်။စသဖြင့်ဒီနေ့ထားတော့ကျွန်တော်ထင်တယ်ဟိုလောလောဆယ်တော့ပြုပြင်ပြောင်းလဲရေးဘာညာစဉ်းစားချက်ကမရှိသေးဘူးလို့ထင်ပါတယ်။
ဟုတ်ကဲ့ကိုအောင်သူပြောသွားသလိုပဲခုနဂါဒီယန်နုတ်ပါလို့နော်နော်ကိုကပဲတိုင်းပြည်အတွက်ဟာပဲဥဆောင်ပြီးတော့ကာကွယ်ကြောက်ရမယ်ဆိုတဲ့ယူဆမျိုးကအင်ဒိုနီးရှားစစ်တပ်မှလည်းရှိခဲ့တယ်ဆိုတော့ကျွန်တော်တို့ကဒီလိုနေရာကနေနော်ဝေးနေတာမျိုးတွားပြီးတွေ့ရတယ်ဒါကြောင့်မို့များနော်အာဆီယံအလက်ကျဥက္ကဋ္ဌဖြစ်လာမဲ့တပ္ပဂျိုဂိုဝီတိုတို့ကမြန်မာစစ်ကောင်စီကိုစိတ်ပြက်ပြီးတဲ့အကြောင်းလည်းအခုလိုပြောခဲ့ဘူးတယ်ကိုအောင်သူ
Indonesia is deeply disappointed. The situation in Myanmar is
Indonesia ကအတော်ကြီးကိုစိတ်ပြတ်မိပါတယ်မြန်မာနိုင်ငံအခြေအနေကပိုလို့ဆိုးလာနေပါတယ်တဘောတူညီချက်9ရဲ့အကောင့်ထဲပေါ်ရေးကလည်းအရေးပါတဲ့တိုးတက်မှုမရှိပါဘူးမြန်မာကိစ္စအကြောင်းပြုပြီးအာဆီယံဆိုတာကဘာလဲလို့ပြောစရာဖြစ်အောင်ကျွန်တော်တို့ခွင့်ပြုလို့မဖြစ်ပါဘူ
းဆိုတော့သူပြောရေပြောတော့တဲ့အနေထားကောမြန်မာစစ်ကောင်စီကဖြစ်နေပြီလားနော်မြန်မာစစ်ကောင်စီရဲ့လုံရက်တွေကြောင့်အာဆီယံကနော်အခုမှတကောင်ကြောင့်တလီလုံးပို့ရမယ့်အနေထားမျိုး
ဒီမှာအဲ့ဒီအနေအထားမျိုးကိုရောက်နေပြီလားကိုယ်ကသူဘယ်လိုထင်လဲဆိုတော့အဲ့တော့ဒေသတွင်းနိုင်ငံတွေကအထူးသဖြင့်စိုးရိမ်ကြတာပေါ့နော်ဟိုပြောကြတာလဲတော်တော်များပါတယ်အထူးသဖြင့် state failure ပေါ့ကျွန်တော်တို့နိုင်ငံတွင်းမှာဟိုဘာခေါ်မလဲကြာရှုံးနိုင်ငံဖြစ်သွားမယ်အရေးပြည်တွင်းစစ်တီးတဲ့ကြီးလာမယ်နောက်တစ်ခါအိမ်နီးချင်းနိုင်ငံတွေကိုကျွန်တော်တို့ဒုက္ခတွေစသဖြင့်ယိုစီးလာတဲ့ကိစ္စမျိုးတွေပေါ့နော်ဒါတွေနဲ့ပတ်သက်လို့စိုးရိမ်အောင်ခြေရင်ပြောပါတယ်ဆိုတော့နောက်တစ်ခုကကြတော့အခုတော်တော်မှကြီးလိုက်ရင် data တွင်းမှာကိုထိတ်စီအစည်းအဝေးတွေပေါ့နိုင်ငံတကာအစည်းအဝေးတွေဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဘာခေါ်မလဲဟိုသခုပင်ကမိတကြီးကြီးပေါ့နော်ဒါမျိုးလဲဖြစ်စေချင်တဲ့ပုံမရပါဘူးเนาะကျွန်တော်တို့ဒေသတွင်းမှာပူးပေါင်းဆောင်မှုကောင်းကောင်းနဲ့ပို့ပြီးတော့ဟိုဖြစ်လာမဲ့ကိစ္စမျိုးပဲလူလာတယ်လို့ထင်ပါတယ်เนาะအဲ့တော့ကျွန်တော်တို့နိုင်ငံကိစ္စနဲ့ပတ်သက်ရင်လူပြောရရင်အခုအင်ဒိုနီးရှ ူစုမှာလားဒီသမတတမနဲ့ရောပူပေါင်းဆောင်ရွက်မှာလားဒါတွေကကျွန်တော်တို့မိကုန်ထောက်ရမယ့်ကိစ္စတွေအများကြီးအင်ဒိုနီးရှားလက်ဒါတွေကိုကြုံရအောင်လို့ထင်ပါတယ
်ဟုတ်ကဲ့ဒီအာဆီယံလက်ချက်ဥပဒေဖြစ်လာမဲ့ဂျိုကိုဝီဂျိုတို့ပြောလောက်တဲ့အနေထားဖြစ်နေသည်ဖြစ်စေမဖြစ်သည်ဖြစ်စေပေါ့နော်ဆိုတော့အဲ့ဒီအ ਨੇ ဆုံးတော့အဲ့ဒီအမြင်ကအာဆီယံခေါင်းဆောင်တချို့ကြားထဲမှာရှိလာတယ်အထူးသဖြင့်မလေးရှားအင်ဒိုနီးရှားနော်စင်ကာပူနော်ဒီခေါင်းဆောင်တွေကြားထဲမှာရှိလာတယ်လို့ကျွန်တော်ထင်တယ်နော်ဒါသတင်းတွေမှာလည်းကျွန်တော်တို့တွေ့လာရတယ်ဆိုအဲ့ဒီလိုမမြင်ရအောင်မစစ်တအနေနဲ့ဘာတွေလုပ်နိုင်မယ်လို့ကောင်းသူထင်တယ်ဒါကတော့နောက်ဆုံးမေးခွန်းလေးပေါ့
ဟုတ်ကျွန်တော်မြင်တာကတော့ဟို normalization ပေါ့နိုင်ငံတကာနဲ့ပုံမှန်ပြန်ဆက်ဆံရေးလုပ်ရမယ်ဒေသတွင်ပူးပေါင်းဆောင်မှုတွေပိုကောင်းလုပ်ရမယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့တစ်ဖက်မှာကြတော့လေကျွန်တော်တို့အရက်သားနိုင်ငံရေးဥဆောင်မှုပိုင်းလည်းထည့်ပြောဖို့လိုမယ်လို့ထင်တယ်နော်အခုချိန်မှာကျွန်တော်တို့အရက်ဖက်နိုင်ငံရေးဥဆောင်မှုကပျောက်သလောက်ဖြစ်နေတယ်ဆိုတော့ဒါနဲ့ပတ်သက်လို့လေဒီစစ်အစိုးရဘက်ကကျွန်တော်ထင်တယ် space ပေါ့ဟိုနေရာလူပိုင်ခွင့်နေပယ်ပြန်ပေးသင့်ပါတယ်နော်နောက်တစ်ခုကနိုင်ငံတကာဒီဒေသတွင်အဖွဲ့အစည်းတွေအနေနဲ့လေခုနအရက်ဖက်နိုင်ငံရေးဥဆောင်မှုနဲ့ပတ်သက်လို့ဟိုပြိုးထောင်ပေးတာအပြေးတာလည်းအရေးကြီးမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဝေါ်သူရေကျေးဇူးအများကြီးတင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့သူကတော့ဒီမမဟာဗျူဟာနဲ့ဘူဝါဒလေးလာရေး Institute ကဒါရိုက်တာဦးအောင်သူကြီးဖြစ်ပါတယ်ကျွန်တော်တပေါက်သားပါ
ဒါကတော့ဥတည်မောင်သားအပစင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ
ရုရှားကယူကရိန်းရဲ့လေကြောင်းကာကွယ်စနစ်တွေကိုဖျက်ပစ်ဖို့နဲ့ယူကရိန်းရဲ့ဝေဟင်ကိုလွှမ်းမိုးနိုင်ဖို့အတွက်ကြိုးစားနေတယ်လို့ပန်နကန်စစ်ဌာနချုပ်ကအမေရိကန်ကာကွယ်ဝန်ကြီးဌာနရဲ့မူဝါဒဆိုင်ရာလက်ထောက်ဝန်ကြီးကစနေနေ့မှာတတိပေးလိုက်ပါတယ်ဗြိတိန်ဝန်ကြီးချုပ်အသစ်ရရှိဆွနကသူ့ရဲ့ပထမဆုံးပြပခီးစဉ်ဖြစ်တဲ့စနေနေ့မှာယူကရိန်းနိုင်ငံခီးမျိုးရောကိုတွားရောက်ပါတယ်။ယူကရိန်းကိုဗြိတိန်ကနေဒီနှစ်ထဲမှာပဲပေါင်စတာလင်တန်ပေါင်း 2,300 တန်ဖိုးရှိတဲ့စစ်ပတ်ဆိုင်ရာအထောက်ပံ့တွေပေးတယ်လို့ဆက်ပြီးတော့လည်းပေးအောင်မှာဖြစ်ကြောင်းပြောပါတယ်။ဒေါန်ဆန်းစုကြည်နဲ့သမရဦးမြင့်ပါဝင်မြန်မာနိုင်ငံတွင်တရားမဲ့ဖမ်းဆီးထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂအထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကထပ်မံတောင်းဆိုလိုက်ပါတယ်။စနေနေ့ကကနေဒါနိုင်ငံကတိုရွန်တိုမြို့ရဲ့မြို့တော်ခမ်းမရှိမှာကနေဒါရောက်မြန်မာတွေစုပေါင်းပြီးတော့အာနာတိန်စစ်ကောင်စီကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ
်။သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပတ်အတန်နဲ့အစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစည်းအဝေးထုတ်လုပ်ရေးမှူးအဖြစ်ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့ဇူဘဲအတာရဲတို့ဖြစ်ပါတယ်။ကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင်စီစဉ်တယ်လဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်သောတာရှင်မြန်မာပြည်သူများလည်းဘေးရန်တွေကင်းဝေးကြပါစေကျွန်တော်ကစီစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.